မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းခဲ့ပြီးတဲ့နောက်ပြည်သူအများကကန့်ကွက်ဆန္ဒပြတဲ့အနေနဲ့မီတာကရေကအပါအဝင်အစိုးရဘန်နာဖြစ်စေမဲ့ဝန်ဆောင်ကတွေကိုမပေးဆောင်မဲနဲ့အတန်တိတ်ဆန္ဒပြနေကြပါတယ်။လျှက်စစ်မီတာကတွေမပေးဆောင်တဲ့သူတော်တော်လေးများနေတဲ့အတွက်မီတာကလာမဆောင်ရင်လျှက်စစ်မီဖြတ်တောက်ခံရမယ်လို့လျှက်စစ်နဲ့စွမ်းရင်ဝင်ကြီးဌာနကသတိပေးနေပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံမက်ခင်ဖြူထွေးပြောပြပေးပါရှင်။
စစ်တပ်ကဖေဖော်ဝါရီလ၁ရက်နေ့မှာအာဏာသိမ်းလိုက်ပြီးတဲ့နောက်အစိုးရဝန်ထမ်းတော်တော်များများအကြမ်းမဖက်အာဏာဖီဆန်တဲ့စီဗီယံလှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ်။ဒီအထဲမှာလျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနကဝန်ထမ်းတွေလည်းပါဝင်တဲ့အတွက်လုပ်ငန်းလေပတ်မှုတွေထိခိုက်ခဲ့ပြီးပုံမှန်မီတာကကောက်ခံတာကအစနှောင့်နှေးခဲ့ပါတယ်။ပြည်သူများစုကလည်းဆရာနာသိမ်းအုပ်ချုပ်နေတာကိုကန့်ကွက်တဲ့အနေနဲ့မီတာကအပါအဝင်အစိုးရကိုပေးဆောင်ရတဲ့ဝန်ဆောင်ကတွေကိုမပေးဘဲလစ်လျူရှုထားကြပါတယ်။ဒါကြောင့်လျှက်စစ်တအားသုံးဆွဲသူတွေအနေနဲ့တက်မှတ်ထားတဲ့ရက်အတွင်းမှာမီတာကမပေးဆောင်ဘူးဆိုရင်လျှက်စစ်ဥပဒေအရလျှက်စစ်တအားဖြတ်တောက်အေးအေးယူခံရမယ်လို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။ဇန်နဝါရီလမှာကြာတဲ့နဲ့မီတာကတောင်းတဲ့စာရွက်ကိုပြီးခဲ့တဲ့ရက်ပိုင်းကမှရခဲ့တဲ့ရန်ကုန်မြို့ကအင်ရှင်မတယောက်ကတော့မီတာကမဆောင်သေးပဲစောင့်ကြည့်အောင်မယ်လို့ပြောပါတယ်
။မြို့နယ်လျှက်စစ်မန်နေဂျာဆိုတဲ့နေရာမှာအရင်ကလက်မှတ်ထိုးထားတယ်။ဟိုကဘယ်မှလက်မှတ်မထိုး။လက်မှတ်ထိုးထားလည်းမရှိဘူး။သုံးလပိုင်းနောက်ဆုံးထားမယ်ဥစားကငါးလပိုင်းမှလာပြီးတော့အဲဒါကြောင့်မို့လို့ညာတရင်နာတကယ်လို့မိကြကကိုကြားတဲ့တော့ဘူပေးဖို့တကယ်လို့လုပ်ပေးဆိုလို့ရှိရင်တို့ကဆက်မယ်ဆိုလို့ရှိရင်တို့အနေနဲ့တော့ဟိုကြားတဲ့ပဲဟိုဘယ်လိုဖုံးလဲအမှုရတောင်းမှာပဲဟိုလေးမှတော့တို့အတိပေးတယ်ဆိုတဲ့သဘောမျိုးပေါ့ဆင်းမဆောင်နဲ့
ဇန်နဝါရီလအထွက်မေးလာတဲ့မှာမှရတဲ့မိသားဆောင်ရမယ့်စာရွက်အတိုင်းသွားဆောင်ကြတဲ့သူတွေရက်လွန်ချေပေးကြရတယ်လို့လည်းကိုယ်တိုင်ကြုံတွေ့ကြရသူတယောက်ကပြောပါတယ်
။ဘုံကြောင်းတစ်ခုဘုံကတစ်ခုကမိသားကတော့ဆောင်တယ်။ဆောင်တော့ကရက်ကျော်ကားဆိုပြီးတော့မဆောင်ဖောက်ဖောက်တာတွေ့ရမှာမိသားဆောင်ရမှာကျရည်ရတာဒီပြလပိုင်းကဇန်နဝါရီလအထွက်ဆိုပြီးတော့ဘယ်လိုမှအပေါ်မှာဆောင်မှာပါလဲမှာ။ဆောင်ပြီးတော့သူကအဲ့တော့မှသူကဒီဒီဒီလောက်မှလာပြီးတော့ပေးတယ်။ပေးပြီးတော့အာကျိုးပေးတဲ့ရက်တရနှစ်ရက်တရနှစ်သုံးရက်လောက်ရှိမှာသုံးရက်လောက်မှာစားဆောင်နေခါကျတော့အဲမြတ်ကြိုက်ဆက်ပြီးတော့တောင်းတာအဲ့လိုမျိုးကနေရက်ခွဲကလည်းကစိတ်မဆောင်ရအောင်မှာဆောင်ရလို့တချို့တော့ပဲလိမ့်တယ်ကျွန်တော်ကမဆောင်ရတာများတယ်မှာလူချက်မတွေ့လဲဒီအဆက်ခံနေရတယ်မဆောင်ရတာအဲ့လိုမျိုးတွေ့တယ
် CDM လှုပ်ရှားမှုမှာလျှက်စင်တန်အားဖြန့်ပြူရေးလုပ်ငန်း EPC ရုံးဝန်ထမ်းအများစုပါဝင်ခဲ့ကြပြီးတချို့ဆိုရင်ဝန်ထမ်းအဖြစ်ကနေထုတ်ပေးခံခဲ့ကြရပါတယ် EPC ရုံးတွေမှာ CDM လုပ်နေတဲ့ဝန်ထမ်းတွေနေရာမှာလူသစ်တွေနဲ့အစားထိုးခံတာတွေလည်းရှိပါတယ်။ဒါကြောင့်တချို့အိမ်တွေကမီတာဆောင်ဖို့တောင်းခံစာတောင်မရဘူးလို့ပြောပါတယ
်။မီတာချင်းလက်ကောက်တဲ့ကောင်လေးရတယ်။ဘလို့ခေါ်မလို့သူလည်းဟိုနေ CDM ဝင်လာတယ်ပေါ့နော်။ရောက်မလာသေးဒီဒီနေ့တော့ဖြစ်ဆုံးမှလည်းတွေ့လိုက်တယ်ပေါ့နော်။သူဟိုနေမီတာကြီးမီတာဆောင်ရမယ်လို့တွေ့တယ်ပေါ့နော်။အဲဒီရက်မဆောင်ချင်ဘူးသမီး
CDM ဝင်ထားတဲ့ EPC ဝန်ထမ်းတွေကလည်းစစ်ကောင်စီဝင်ငွေရစေမဲ့မီတာကတွေမဆောင်ကြပါနဲ့လို့တိုက်တွန်းနေကြတာပါစစ်တပ်အုပ်ချုပ်နေရာကိုကန့်ကွက်တဲ့အနေနဲ့လျှက်စစ်ရုံးကကောက်ခံတဲ့မီတာကအပြင်စီပင်ပါရာကကောက်တဲ့အိမ်ကွန်ရေကွန်နဲ့အညစ်အကြေးခွန်တို့ကိုလည်းမပေးဆောင်ပဲအတန်တိတ်တပိတ်မှောက်နေကြသူတွေလည်းရှိပါတယ်ဒါအပြင်စားတောက်ကုန်ဝယ်ယူတဲ့နေရာမှာလည်းအခုမပေးဆောင်ရတဲ့ဆိုင်တွေကဦးစားပေးစားကြဖို့တိုက်တွန်းတာတွေလည်းရှိနေပါတယ်ရှင်